အခုရပိုင်လူပြောအများဆုံးသတင်းတစ်ခုကတော့လာမယ့်2020ဇန်နဝါရီလကစပြီးကားလိုင်စင်တက်တန်းတိုးရင်နာမည်ပေါက်ဖြစ်မှတိုးပြီးတော့မယ်ဆိုပြီးကုန်လမ်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာကကြေညာလိုက်တဲ့ကိစ္စပါပဲနာမည်ပေါက်လုတ်ပါဆိုတာကိုစီးနေတဲ့ကားကိုကညာနာမှာနာမည်သွားပြောင်းလဲရုံနဲ့ပြီးတဲ့ကိစ္စမဟုတ်ပဲအခွန်မှာဆောင်ရမယ့်ပြဿနာရှိနေလို့အဖွဲ့အစည်းတချို့လူပုဂ္ဂိုလ်အတော်များများကဆန့်ကျင်ကြောင်းဒီလုပ်ငန်းစဉ်ကိုပြန်ပြီးစဉ်းစားသုံးသပ်ပေးဖို့ဝေဖန်ပြောဆိုနေကြပါပြီလက်ရှိမြန်မာနိုင်ငံမှာလူစည်းကားအစီးရေ9သိန်းခွဲကျော်ရှိနေတာမို့ဒီပြဿနာဟာတိတ်နဲ့ချီတဲ့လူလက်တန်းစားမိသားစုတွေနဲ့ဆက်နွယ်သက်ဆိုင်နေတဲ့ကိစ္စလည်းဖြစ်နေတာမို့အရေးကြီးတယ်လို့ပြောမယ်ဆိုပြောလို့ရနိုင်တဲ့ပြဿနာတစ်ခုပါကာညာနာရဲ့ထုတ်ပြန်ချက်ကဘာလဲရွေချက်ကဘာဖြစ်မလဲအဲ့လိုကောက်ထည်ဖို့ရင်ဘာဖြစ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ
်တိကျတဲ့ရပိုင်းထုတ်ပြန်ခဲ့တဲ့ကာညာနာရဲ့ကြီးညာချက်ထဲမှာပတ်ပုံတင်ထားတဲ့ကားရီရဲ့ပိုင်းရှင်အမည်ငယ်ရဲ့လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ Radio Frequency Identification RFID စနစ်နဲ့ချိတ်ဆက်ဖို့အများကြီးအရေးပါတဲ့အကြောင်းကားတစ်စီးအတွက်အရင်ကပြည်ရင်းအခွန်ကကောက်တဲ့အခွန်နှုန်းဟာ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိဖြစ်တဲ့အကြောင်းအခုနောက်ဆုံးပြဋ္ဌာန်းလိုက်တဲ့ဥပဒေအရဆိုရင်တော့အခွန်ပေးနိုင်တဲ့အနေအထားရောက်လာပြီးအခွန်တက်တာခွင့်တန့်တက်ကာလအတွင်းကားပိုင်ရှင်တိုင်းနာမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲမှတ်တမ်းတင်ဖို့အခွင့်အလမ်းကောင်းဆိုပြီးဖော်ပြထားပါတယ်ဆက်ပြီးဖော်ပြထားတာကကားညနာအနေနဲ့လာမယ့်2020ဇန်နဝါရီကစပြီးကားမှတ်ပုံတင်တဲ့လုပ်ငန်းတွေလုပ်တဲ့အခါပိုင်ရှင်ကိုယ်တိုင်နိုင်ရင်လားဒါမှမဟုတ်ပိုင်ရှင်ရဲ့မှတ်ပုံတင်မှုရင်းအိမ်တော်စုစရာမှုရင်းယူလာပြီးအဲ့ဒါတွေနဲ့တိုက်ဆိုင်စီစစ်ဆောင်ရွက်သွားမယ်အဲ့လိုတင်ပြနိုင်ခြင်းမရှိရင်ကားပိုင်ရှင်နာမည်ပြောင်းဖို့ပြည်ရင်းခေါ်မှာဝင်ငွေကွန်ဆောင်စီမယ်လို့ဖော်ပြထားပါတယ်ဒီနေရာမှာလက်ရှိမြန်မာနိုင်ငံကကားပိုင်ရှင်တွေရဲ့အနေအထားကိုဖော်ပြလိုပါတယ်။နိုင်ငံခြားကနေကားတင်သွင်းတဲ့အခါဒါမှမဟုတ်ပြည်တွင်းမှာပဲကုမ္ပဏီတွေကနေရောင်းတဲ့ကားတစ်တွေကိုဝယ်တဲ့အခါဝင်ငွေကွန်ပြပြီးဒါမှမဟုတ်ဝင်ငွေကွန်ဆောင်ပြီးမှဝယ်လို့ရပါတယ်။အဲ့ဒီပထမဦးဆုံးအခွန်ဆောင်ထားပြီးသူတွေကနေနောက်ထပ်အဆင့်ဆင့်ရောင်းဝယ်ကြရမှာတော့တကယ့်အများစုကြီးကအခွန်သွားမဆောင်နာမည်မပြောင်းကြတော့ပါဘူး။အကြောင်းကတော့ရိုးရှင်းပါတယ်။အခွန်ကများလွန်းလို့ဖြစ်ပါတယ်။နောက်တစ်ချက်ကားရောင်းလိုက်သူဟာသူ့ရောင်းလိုက်ကြောင်းအထောက်အထားတွေနဲ့တကွအခွန်ရုံးကိုပြန်သွားပြီးသူ့အခွန်သူ့ပြန်ရအောင်လုပ်လို့ရတဲ့ပြဋ္ဌာန်းချက်ရှိပေမယ့်ကျိုးနီစနစ်များပြီးရှုပ်ထွေးတာကြောင့်ဘယ်သူမှသွားမလုပ်ကြဘဲကားကိုဒီအတိုင်းအစစ်စစ်လက်လွဲရောင်းလိုက်ကြတာတွေကြောင့်လည်းပါပါတယ
်။လက်ရှိဂျပန်တပတ်ရင်အင်ဂျင်ပါဝါ 1300cc ပတ်ဝန်းကျင်ကားဟောင်းတွေဟာကျပ်350ကနေ200ကျော်ဝန်းကျင်ကြားတန်ကြီးရှိနေပါလေအဲဒီကားတွေကိုနာမည်ပေါက်လုပ်ဖို့အခွန်ဆောင်မယ်ဆိုရင်အခွန်ဥပဒေဟောင်းရကားဟောင်းစည်းအတွက်ကျပ်22သိန်းကနေကျပ်ငွေ30အထိအခွန်ဆောင်ရမှာဖြစ်နေလို့ပါပဲဒီထက်မော်ဒယ်မြင့်တန်ဖိုးမြင့်ကားတွေဆိုရင်တော့အဲ့ဒီထက်အခွန်ပမာဏများနေမှာဖြစ်ပါလေဒါကြောင့်အခွန်မဆောင်ပဲတလက်ကနေတလက်ပြောင်းရောင်းဝယ်စီးလိုင်စင်သက်တမ်းတိုးရင်မူရင်းအခွန်ဆောင်ထားသူရဲ့မှတ်ပုံတင်မိတူယူသွားပြီးသွားတိုးလိုက်ရုံပါပဲအခုကာညာနာပြောတာကတော့2019ပြည်တော်စုအခွန်ကောက်ဥပဒေသေးရအခွန်နှုံးထားဟာကျပ်3000အောက်ဆိုရင်အခွန်300ခန့်နှုံးလောက်ပဲဆောင်ရတော့မှာမို့အဲ့လိုအခွန်နှုံးသက်သာတော့အခွန်ဆောင်ပြီးကိုယ့်နာမည်ကိုပြောင်းထားကြဖို့ပြောဆိုလိုက်တဲ့သဘောပါပဲ
ဒီနေရာမှာကာညာနာရဲ့တကယ့်ရည်မှန်းချက်အစ်စ်ကဘာဖြစ်မလဲဆိုတာအရေးကြီးလာပါတယ်နိုင်ငံတော်တရားဥပဒေစိုးမိုးရေးလုံခြုံရေးအတွက်လားဒါမှမဟုတ်အခွန်ပိုရလာရေးလားဆိုတာအတိအချာတော့ပြောမထားပါဘူးအခွန်ပိုရလာရေးဆိုရင်တော့မေးစရာမေးခွန်းတွေရှိလာပါတယ်အခွန်ဥပဒေမှာကားတစ်စီးကိုအခွန်ဆောင်ပြီးဝယ်ထားရင်ပြန်ရောင်းတဲ့အခါအခွန်ရုံးပြန်သွားပြီးကိုယ့်အခွန်ခံစား권ကိုပြန်ယူလို့ရနေတာမို့အခွန်တိုးပြီးရလာဖို့ဆိုတာကလည်းတကယ့်ဥပဒေအတိုင်းဆိုရင်မဖြစ်နိုင်ပါဘူးနောက်တစ်ချက်ကာညာနာရဲ့အဆိုအရအခု2019ပြည်ထောင်စုအခွန်ဥပဒေအရအခွန်တက်တာ권ပြုထားတယ်။ဒါကြောင့်အခွန်ဆောင်ပြီးနာမည်ပြောင်းထားကြပါလို့ဆိုရင်နောက်တစ်နှစ်အခွန်နှုံးထားတွေပုံမှန်အတိုင်း15ကနေ30ရာခိုင်နှုန်းကြားပြန်မြင့်သွားရင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့မေးခွန်းပါပဲ။အဲ့ဒီအချိန်ကြာရင်အခွန်နှုံးပြန်မြင့်သွားမှာမို့ Madan de sa no pian pit dwama pidi, Baduma akumasang name mabjano be, yana weda lo, leshi chini haunt die, pian yout dwana lubabe, edi lo chini haunt pian yout dwame sui, a cook ganyana got jinyare, hiye je, a tam yout domam hobau. Diniama go we tare gadisi, goneme baon, lo tabu lure sure gisa, and yen boadu, Baduma mashibau, dabi me a con taka taka gaude the boat de yoni de gisa. Go con go pian can zayabu, gayangi, a con yung doa, Johnny sinidine, doas nisan yame, gesa, sararigura, the bombaduna, tini jaraba, leshi nyamanang enema, sini jare, a ye to amyazo, injin bawa, tang donya, sisi, winchin, Japan de bay, gariha, Japan angema, dollar, don leda, janguinesu, dain lise, nazete, mabuau, demodinga, a gaukon shillinga, gastam gon, Dire Kone, Motoyin Mabonti, Lote Ka, Enari Bangite Ka, Dazi, Jet Ding Diang Azegani, Niati, Yeltwa Yaram Yuba, Edi Dema, A Kon Ka, To the Pi, Ganyanaga, Gaukane, Motoyin Mabonti, Jiha, and Yazo Mepibari, Elu Madenda Sa, Ziji Biwe, Tajaya Lule, Diduriha, Nante A Kon, Tam Sanjin, A Kon Yone, Mr. Sanjin, Pinni Jaraba.
The Pema Piajira, Yamanagaha, Asia Nagani Demaro. A co Yashimu and Ezunaga Pinidida do name Mare. The town Sako Gababa Sindu Ya, a co Yawin at Dabi GDB Chuma, Yamaga Chowyang and Nome Shivi, and Ezuma, Yamanaka Indonesia, Sega Nuniva, Gamoria Lunaga Muro, Sachowyang and Nuniva Shinivare. Do you dread a co when we do there or look in a mammy met? Ubi Dina Doya, a gulu, a co less do be mea. She no lemon, you don't know you, Malube, a child got it, got it in the Arigani, a co boyala, gobu belubare. Yetizogaro, Naganoe, they are with Sumuye, Loyo in it, Sika Ubin, and you knew that model in a pissy dress way, Ganda may bow pier or lower make his sago, a child again in Nidu, a co better than a Sessa Matave, Viva accounted for St. Jauma.